မြန်မာအာဏာသိမ်းစစ်ကောင်စားအောင်ဗိုလ်ချုပ်မှုကြီးမဲအောင်လိုက်ဟာအာဏာကိုအပြည့်အဝချုပ်ကိုင်နိုင်ရေးအတွက်လှုပ်ဆောင်နေတယ်လို့ယူဆကြောင်းလက်ရှိမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့ဒီကနေ့ဩဂုတ်လ10ရက်နေ့မှာအွန်လိုင်းကနေပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြည်ထမကအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမာခရစ်စတင်းရွှေနာဘာဂနာကပြောကြားလိုက်ပါတယ
် Tonight new the commander in chief appear determined to solidify his grip on power
ကမ္ဘာ့ကာကွယ်ရေးဦးစီးချုပ်ဟာစိန်ဆောင်အစိုးရဖွဲ့လိုက်တာ2020ရွေးကောက်ပွဲရလဒ်တွေကိုဖျက်သိမ်းလိုက်တာနဲ့ကာကွယ်ရေးဦးစီးချုပ်ကဝန်ကြီးချုပ်အဖြစ်တာဝန်ယူသွားမယ်လို့ကြေညာလိုက်တာတွေကိုကြည်ကျင်းအပြင်အာဏာကိုအပြည့်အဝချုပ်ကိုင်နိုင်ရေးအတွက်လှုပ်ဆောင်နေတယ်လို့ကျွန်မထင်ပါတယ်လို့ခရစ်စတင်းရွှေနာဘာဂနာကပြောသွားတာပါဒါအပြင်မြန်မာနိုင်ငံအတွင်းကအခြေအနေတွေဟာစိုးရိမ်စရာကောင်းနေသေးကြောင်းနဲ့မကြာခင်မှာ NLD ပါတီကိုဖျက်သိမ်းတာမျိုးဖြစ်လာလိမ့်မယ်လို့သူ့အနေနဲ့စိုးရိမ်နေကြောင်းလဲအထူးတန်တမာဘာဂနာကပြောပါတယ်။သတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေနဲ့ပတ်သက်လို့အကြောင်းအရာတော်များများကိုပြောသွားတာမှာသူ့အနေနဲ့မြန်မာစစ်တပ်အပြင်အတိုက်ခံအားစုတွေနဲ့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနဲ့ပါပုံမှန်ဆက်သွယ်ရှိကြောင်းနဲ့ NUG ဟာမြန်မာဒီမိုကရေစီရေးအတွက်အရေးပါတဲ့အခမ်းအနားမှာရှိကြောင်းလဲခရစ်စတင်းရွှေနာဘာဂနာကပြောပါတယ်သူအနေနဲ့မြန်မာစစ်တပ်ဒုတိယအကြီးအကဲဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းနဲ့ဇူလိုင်လ16ရက်နေ့မှာနောက်ဆုံးစကားပြောခဲ့တာမှာကျမရေဝန်ထမ်းတွေကိုဖမ်းဆီးနေတာတွေရပ်တန့်မှုသူ့ဘက်ကတောင်းဆိုခဲ့ပေမဲ့စစ်တပ်ဘက်ကတစုံတရာတုံ့ပြန်နေခြင်းမရှိဘူးလို့ပြောပါတယ်မြန်မာနိုင်ငံရဲ့ပြည်ပခန့်ကိုကြားဝင်ဆောင်ရွက်ပေးဖို့အာဆီယံကမကြာသေးခင်မှာခန့်အပ်လိုက်တဲ့အထူးကိုယ်စားလှယ်နဲ့ဆက်သွယ်ပြောဆိုတာမှာတော့အာဆီယံကိုယ်စားလှယ်ဟာမြန်မာနိုင်ငံကိုမတွားခင်ဆက်သွယ်တဲ့သူတွေနဲ့အရင်ဆက်သွယ်ဆွေးနွေးမှုတွေလုပ်ဆောင်နေတယ်လို့ယူဆကြောင်းအာဆီယံကိုယ်စားလှယ်နဲ့ပတ်သက်လို့သတင်းတောက်တည်းအမေကိုပြန်လည်ဖြေကြားခဲ့ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးတန်တမာခရစ်စတင်းရွှေနာဘာဂနာကသူ့အနေနဲ့မြန်မာနိုင်ငံကိုတွားနိုင်ဖို့အစဉ်တစိုက်စူးစမ်းနေကြောင်းစစ်တပ်ဘက်ကသူ့ကိုလာခွင့်ပြုတာနဲ့မြန်မာနိုင်ငံကိုတွားဖို့အစဉ်အသင့်ရှိနေကြောင်းလည်းသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်ခင်ဗျာ။